စီးရီးယားပြည်တွင်းစစ်တမ်းကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြသူပေါင်း300,000ကျော်ရှိတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒါကနေ့ခေတ်လူသားမျိုးနွယ်စုပေါ်အကြီးမားဆုံးကပ်ဘေးသင့်မှုကြီးလည်းဖြစ်ပါတယ်။တောက်ကြနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာကုလသမဂ္ဂဒုက္ခသည်အေဂျင်စီကစီးရီးယားနိုင်ငံကဆွေးရလာတဲ့အခြေအနေတွေကြောင့်လွန်ခဲ့တဲ့နှစ်ထဲမှာထွက်ပြေးလာတဲ့သူပေါင်း1,000,000လောက်ရှိတယ်လို့ပြောပါတယ်။ဒီရေအတွက်ဟာဒုက္ခသည်အဖြစ်နဲ့မှတ်ပုံတင်မထားတဲ့သူထောင်ပေါင်းများစွာရဲ့စီးရီးယားမပါဝင်သေးတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။2011ခုနှစ်မလကစတင်ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်စီးရီးယားလူဦးရေထက်ဝက်6တန်းခွဲလောက်ဟာသူတို့နေအိမ်တွေကိုစွန့်ခွာခဲ့ကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အဲ့ဒီထက်ကတဝက်လောက်ဟာကလေးတွေဖြစ်ကြပါတယ်။အဲ့ဒီစီးရီးယားဒုက္ခသည်တွေဟာလက်ဘနွန်တူရကီနဲ့ဂျော်ဒန်နိုင်ငံကိုထွက်ပြေးလာခဲ့ကြတာပါ။ကုလသမဂ္ဂဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးအန်တိုနီယိုဂူတရက်စ်ကကမ္ဘာကြီးအနေနဲ့ဒီဒုက္ခသည်တွေကိုလက်ခံထားကြတဲ့နိုင်ငံတွေကိုကူညီဖို့ပြက်ကွက်ခဲ့ကြတယ်လို့ပြောပါတယ်။ပြည်ပခါတွေကြောင့်ထွက်ပြေးလာကြတဲ့သူတွေကိုကူညီဖို့ဒီနှစ်ကုန်မတိုင်ခင်ဒေါ်လာ1ဘီလီယံလောက်လိုအပ်တယ်လို့လည်းကုလသမဂ္ဂကပြောပါရခင်ဗျာ။